ဟုတ်ကဲ့ဆိုအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာပြစ်မှတ်ထားပိတ်ဆို့ကန့်သတ်မှုကို6လရာကြီးဆိုင်းခဲ့မယ်လို့ဒီပြီးခဲ့တဲ့တနင်္လာနေ့ကအမေရိကန်ဆိုရာကကြေညာလိုက်ပါတယ်ဆိုတော့အခုလိုမျိုးဒီကုန်သွယ်ရေးဆိုင်ရာဒီကန့်သတ်ထားမှုကိုယာယီဆိုင်းငံ့လိုက်တာနဲ့ပတ်သက်ပြီးတော့အရင်ဆုံးပေါ့လေအစိုးရဘက်ကသဘောထားသိချင်ပါတယ်ရှင်ဟုတ်ကဲ့
ကျွန်တော်တို့သမ္မတနိုင်ငံဦးသိန်းစိတ်တာဝန်ယူတဲ့အချိန်ကစပြီးတော့ဗျာစီးပွားရေးနိုင်ငံရေးစီးပွားရေးပြည်ပြောင်းလဲမှုတွေလုပ်တဲ့အချိန်မှာကျွန်တော်တို့ရဲ့အဓိကယူမှန်ချက်တစ်ခုကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမှာအတားအဆီးဖြစ်နေတဲ့အဲ့လိုကုန်သွယ်မှုဆိုင်ရာပိတ်ဆို့ရေးယူမှုတွေကိုဖယ်ရှားပေးဖို့ဆိုတာလည်းယူမှန်ချက်တစ်ခုပါပဲကျွန်တော်တို့အမြဲတမ်းလည်းအမေရိကန်အစိုးရကိုဒီကိစ္စကိုကျွန်တော်တောင်းဆိုခဲ့တာပေါ့အခုလိုမျိုးဆိုင်းငံ့ပေးလိုက်တဲ့ဆိုတဲ့သတင်းကိုကြားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဝန်တာပါတယ်အတိအကျပို့ပြီးတော့စောစောဖြစ်ခင်တော့ပို့ပြီးတော့ဝန်တာမှာပေါ့ဗျာ
ဟုတ်ကဲ့ဒါပေမဲ့ဒီ American ဘက်ကပြောတာကအခုလိုမျိုးသူတို့ဘက်ကဆိုင်းငံ့လှုပ်လိုက်တာဟာဒီကောက်ပွဲရဲ့ရလတ်တခါသမရဦးသိန်းစိန်ကောက်ပွဲဦးစီးချုပ်တို့ကဒီအာဏာကိုလည်းညင်ညင်ချင်ချင်လွှဲပြောင်းပေးမယ်ဆိုတဲ့အခြေအနေတွေအားလုံးနဲ့တိုက်ဆိုင်ပြီးတော့အခုလိုမျိုးပေါ့နော်ဒီပိတ်ဆို့ထားမှုတွေကိုခိတ္တ6လရုပ်သိမ်းထားတယ်ဆိုင်းငံ့ထားတယ်လို့ပြောပါတယ်ဆိုတော့အခြေအနေတွေအားလုံးဟာပေါ့နော်ဒီအာဏာလွှဲပြောင်းပြီးစဉ်အတွင်းမှာဒီပြောထားတဲ့အတိုင်းဖြစ်သွားမယ်ဆိုရင် American ကမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ဒီပိတ်ဆို့ကန့်သတ်မှုတွေအားလုံးဟာရုပ်သိမ်းသွားနိုင်စရာရှိပါလားရှင်ဝန်ကြီးဘယ်လိုမြင်ပါလဲရှင်
ကျွန်တော်တို့ရဲ့အန်ဒီမာယီမန်ချက်ကတော့ဗျာဒီပိတ်ဆို့မှုတွေအားလုံးရုပ်သိမ်းသွားဖို့ဆိုတဲ့ယီမန်ချက်ပါပဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဘလောက်ပဲနိုင်ငံရေးတည်ငြိမ်မှုရှိနေရှိနေအမေရိကန်နိုင်ငံရဲ့ပိတ်ဆို့မှုရှိနေတဲ့ကာလပတ်လုံးကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနောက်တစ်ခါကျွန်တော်တို့ရဲ့လေယာဉ်ပစ္စည်းထုတ်လုပ်သူတွေဆက်လို့ဆက်ရုံလို့ဒီမှာလုပ်နေတဲ့အလုပ်သမားတွေအတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအခွင့်အလမ်းကအပြည့်အဝရမှာမဟုတ်ဘူး။ဒါကြောင့်မလို့ကျွန်တော်တို့ကတော့လာပါပဲပြောနိုင်ငံရေးအခြေအနေကရွေးကောက်ပွဲအလွန်ကာလမှာပို့ပြီးတော့မှတည်ငြိမ်ပြီးတော့မှအသွင်ကူးပြောင်းရေးနောက်တစ်ဆင့်ကိုတက်ဖို့အသေးချာနေပြီဖြစ်တဲ့အတွက်ကြောင့်မလို့အပြီးပိုင်ရုပ်သိမ်းပေးတဲ့တဲ့ဆိုတော့ကျွန်တော်ပို့ပြီးတော့ကောင်းတာပေါ့အဲ6လဆိုတော့လည်းပြပါပဲပြောဆက်လုပ်ပေးမဲ့လူတွေထဲမှာတူလောဖြစ်နိုင်တဲ့အခြေအနေတခုတော့ရှိနေသေးတာပေါ့
ဟုတ်ကဲ့နောက်တစ်ခုကဒီ American အနေနဲ့ပေါ့လေဟဲ့လားအခုလိုသူတို့ပြောတဲ့အကြောင်းပြချက်တွေအပြင်တခြားဘယ်လိုချက်တွေရှိအောင်လဲရှင်ဥပမာဒီပြောင်းလဲလာတဲ့နိုင်ငံရေးလက်ရှိနိုင်ငံရေးအခြေအနေတွေအရာတခြားနိုင်ငံတွေနဲ့ကုန်သွယ်မှုလုပ်တဲ့နေရာမှာ American ကဆိုတော့သူတို့အကျိုးစီးပွားအတွက်ကြည့်ပြီးတော့ရောလောက်တာမျိုးဖြစ်နိုင်သလားဝန်ကြီးဘယ်လိုမြင်ပါလဲရှင
်နိုင်ငံတကာဆက်ဆံရေးမှာတော့ဗျာဘာလဲပြောမိမိရဲ့အကျိုးစီးပွားဆိုတော့လေအတိုင်းအတာတစ်ခုဒီပါနာဖြစ်တဲ့ကြောင့်မလို့ခင်ဗျားပြောတဲ့ချက်လဲဟာလေ American တွေရဲ့ဆုံးဖြတ်ချက်ပေါ်မှာသမုတ်တရားမှုရှိနေတာပေါ့အခုတော့ကျွန်တော်ပြောချင်တာတော့ဗျာမြန်မာနိုင်ငံဟာနိုင်ငံရေးရလွတ်လပ်ပွင့်လင်းလာတဲ့စီးပွားရေးရပို့ပြီးတော့နိုင်ငံတကာနဲ့ထိတွေ့ဆက်ဆံလာနေတဲ့အချိန်မျိုးမှာအမေရိကန်နိုင်ငံအနေနဲ့ဟာလာပိတ်ဆို့ကန့်သတ်မှုတွေကိုအကန့်အသတ်နဲ့ပဲရုပ်သိမ်းမယ်အပြည့်အဝဆက်ဆံမှုမပြုပဲထားမယ်ဆိုတော့ဆုံးရှုံးတာကမြန်မာပြည်သူတွေတည်းမဟုတ်ဘူးအမေရိကန်နိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေနဲ့မြန်မာနိုင်ငံရေးမှာအမေရိကန်နိုင်ငံကဟာလာပေါ့ပို့မှုပါဝင်နိုင်တဲ့အခွင့်အရေးတွေပါဆုံးရှုံးသွားမယ်လို့ကျွန်တော်တို့မြင်တယ်
ဟုတ်ကဲ့နော်ဝန်ကြီးတို့တာဝန်ယူခဲ့တဲ့ဒီ9နှစ်တာကာလအတွင်းမှာအခုလိုကုန်သွယ်ရေးဆိုင်ရာဒီပိတ်ဆို့ကန့်သတ်မှုတွေအပြင်ဒီ JAT ပေါ့နော်ကြောင်းမြေရနာဒီတင်သွင်းခွင့်တွေဟလာနောက်တစ်ခါကျတော့ SND ပေါ့တူးချင်းဒီပိတ်ဆို့တန်ခတ်အေးအေးယူမှုတွေရှိခဲ့တယ်ဆိုတော့ဒီလိုမျိုးတန်ခတ်အေးအေးယူမှုတွေဟာဒီနိုင်ငံအတွက်ပေါ့နော်ဘယ်လောက်အထိနင်းနာခဲ့တယ်လို့ဆိုနိုင်မလဲရှင်ဝန်ကြီးဘယ်လိုမြင်သုံးသပ်ပါလဲ
ခုကတော့ဗျာဟိုအားလုံးခြုံပြောတဲ့ဆိုင်အပိုင်းလိုက်ခွဲပြီးတော့ပြောရမှာပေါ့ဥမာကြောင်းမြေရနာလိုဟာမျိုးပိတ်ဆို့ကန့်သတ်တာကတော့လုံးနေတဲ့လုပ်ငန်းရှင်ကြီးတွေပေါ်မှာပဲအဓိကထိခိုက်မှာပေါ့တိုးတော့ဂျန်နဲ့ဟလာငွေကြေးဆိုင်ရာကိစ္စတွေကုန်သွယ်မှုဆိုင်ရာကိစ္စတွေကြောင့်ပိတ်ဆို့မှုတွေကြတော့ SME တို့လုပ်ငန်းမျိုးတွေအထက်ကျုပ်တို့လုပ်ငန်းမျိုးတွေနောက်စိုက်ပျိုးရေးထွက်ကုန်မျိုးကိုသွားထိခိုက်တဲ့အခါမှာတော့လုပ်ငန်းရှင်တွေသာမကအဲ့ဒီလုပ်ငန်းမှာဝင်ရောက်လုပ်ကင်နေတဲ့ဟလာတိတ်နေရှိတဲ့အလုပ်သမားတွေလယ်သမားတွေမှာသွားထိခိုက်စေနိုင်တာပေါ့ဒီလိုမျိုးခွဲခြားပြီးသုံးသပ်မှရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့ဒီတော့အခုလိုမျိုးပေါ့ American နိုင်ငံဘက်ကနေပြီးတော့ဟလာဒီတဦးချင်းစီအလိုက်ဒီပိတ်ဆို့ကန့်သတ်ထားမှုစီးရင်ထဲမှာပါနေတဲ့လူတွေကဒီမြန်မာစီးပွားရေးလုပ်ငန်းတွေထဲမှာဘလောက်များများပိုင်ဆိုင်နေတယ်ဆိုတော့ဒါတွေကိုဘလောက်အထိပေါ့လေဒီကန့်သတ်မှုတွေရှော့ချဖို့လိုမယ်လို့ထင်ပါလဲရှင
်အဲ့ဒါကတော့ကျွန်တော်ကိန်းကနားရတော့ကျွန်တော်သေးစိတ်မသိဘူးပေါ့လေသို့တော့ American နိုင်ငံကြီးတွေကလည်းဒီလိုမျိုးပိတ်ဆို့ထားမှုကိုမရုပ်သိမ်းခင်မှာပြီးခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းမှာသက်ဆိုင်ရာလုပ်ငန်းရှင်တွေတွေ့ဆုံမေးမြန်းတာတွေသူတို့ရဲ့လုပ်ငန်းတွေရဲ့ပတ်သက်တဲ့စီးရင်စရာတွေကိုကြီးစုစစ်ဆေးခွင့်တောင်းတာတွေသူတို့လုပ်ခဲ့ပြီးလို့ကျွန်တော်နားလည်ထားတယ်ဒါမှလို့တို့ဒီအရုပ်ဖွင့်လှစ်ပေးတဲ့ဆိုတဲ့အခါမှာတို့နိုင်ငံရဲ့ဥပဒေတွေနဲ့လည်းအညီဖြစ်မယ်နောက်တစ်ခါဘာပဲပြောပြောဒီလုပ်ငန်းရှင်တွေကိုယ်တိုင်ကလည်းအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေရှိနေတယ်လို့ယုံကြည်လို့လုပ်ပေးတယ်လို့ပဲကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ကျွန်မနောက်ဆုံးမေးခွန်းလေးတစ်ခုမေးချင်ပါတယ်ရှင်ဒီခရိုနီကြီးတွေကြီးစိုးထားတဲ့စီးပွားရေးလုပ်ငန်းတွေကြီးတွေထဲမှာဒီအဓိကတော့ပေါ့လေဒီမြန်မာနိုင်ငံကဒီစစ်ပိုင်းဆိုင်ရာအရာရှိတွေဒီထိပ်ပိုင်းဆိုင်ရာအကြီးအကဲတွေပါဝင်ပတ်သက်နေမှုရှိတယ်ဆိုတော့ဆွဆွဲချက်တွေလည်းရှိပါတယ်ဒီပေါ်မှာရောဝန်ကြီးဘာများပြောနိုင်မလဲရှင
်တချို့လူတွေကတော့ဟလာသူတို့ကိုယ်တိုင်တိုင်ရဲမဟုတ်တော့သူတို့မိသားစုတွေကတစ်ဆင့်မိသားစုဆွေမျိုးတွေတစ်ဆင့်ပါဝင်ပတ်သက်မှုတွေရှိနိုင်ပါတယ် ဒါတော့ကျွန်တော်တို့ဘာမှငင်းစရာအကြောင်းမရှိဘူးဒီကနေ့ကျွန်တော်တို့လိုအပ်မှာကဟဲ့လားဘယ်သူတွေပဲပါဝင်ပတ်သက်နေသည်ဖြစ်စေဒီကနေ့မြမစီပွားရေးပြောင်းလဲမှုရဲ့အောက်မှာလုပ်ငန်းရှင်အားလုံးဟာတန်းတူညီမျှပြန်ဆိုင်မှုရှိရမယ်အခွင့်အခံမှုမရှိရဘူးပွင့်လင်းမြင်သာမှုရှိရတယ်ဆိုတော့အခြေအနေတစ်ခုရောက်အောင်ကျွန်တော်တို့ဝိုင်းပြီးလုပ်တာပဲအကျိုးရှိဆုံးဖြစ်မယ်ထင်တယ်
ဟုတ်ကဲ့ဝန်ကြီးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်